ကင်းပြင်းနယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်တိုက်ပွဲပြင်းထန်နေပြီးဩဂုတ်လ23ရက်ဒီကနေ့မနက်မှာတော့မြဝတီဝော်လီလမ်းမ39အနီးကကြေးရွာတွေဘက်ကနေစစ်ကောင်စီတပ်တွေကအလေကြောင်းတိုက်ခတ်မှုတွေပြုလုပ်ပါတယ်ဒီအကြောင်း VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNL နဲ့ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်တိုက်ပွဲတွေပြင်းထန်နေပြီးဩဂုတ်လ23ရက်နေ့မနက်မှာတော့မြဝတီဝလီလမ်းမှာ၃တပ်ခွေအနီးတစ်ဝိုက်ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကပြောပါတယ်
အဲမနက်တော့စင်တိုင်းတို့လောက်ကဒီမော်ပြားနေပြီးတော့ဒီကြီးတက်တဲ့ YG130 မီတာအဲတောင်ကောင်းနေပြီးတော့ဒီကြီးတက်တယ်ပေါ့နော်အဲကျွန်တော်တို့ဒီကျဲပါတယ်တိုက်ပွဲတော့မနက်အစောပိုင်းတော့ကကျဲရပါလိမ့်7နာရီဆို9နာရီလောက်တော့စပြီးတော့ဖြစ်တယ်နောက်အခုတက်ရှိမှာတိုက်ပွဲဖြစ်ပေါ်နေသေးပဲအဲ sorry 7နာရီတို့ကစပြီးတော့ခင်းတော့ဒီရင်တော့ဆောက်ဝဲပြန်နေအာနောက်ပြီးတော့ဒီမော်ပြီးနဲ့တောင်ကောင်းနေပြီးတော့ဒါတိုက်ရင်နေတက်လာပြီးတော့ဟိုကျွန်တော်တို့ဒီတော့တက်ဆောက်ပြီးတော့ဆောက်လုပ်နေပေါ့နော်ဒီတိုက်ဆောင်ဒီနေ့တိုက်ပွဲမှာတော့နှစ်ပတ်တိကျကြာဆုံးနေရှိတယ်။ဒါနဲ့ကျွန်တော်တို့အဲ့ဒါကိုတော့ကျွန်တော်ညဘက်ကမှတင်ထုတ်ပြန်မှုရှိမယ်။အခုလက်ရှိမှာတော့တိုက်ပွဲဖြစ်ပေါ်နေသေးတယ်
။လေကြောင်းတက်ခိုက်မှုတွေနဲ့ပတ်သက်ပြီးဒေသခံတအူးကလည်းအခုလိုပြောပါဗျ။
ဆယ်နှစ်လားပထမတစ်ပြိုင်နဲ့နှစ်စီးလာချပါတယ်နှစ်စီးအနောက်နဲ့ဒီစီးသုံးခေါက်ဒီစီးနောက်ထပ်သုံးခေါက်ပြင်လာတယ်။ဒီနေ့လေကိပေါ်မှာလည်းသူတို့လမ်းထုတ်တယ်အလုံးကြီးဆယ်ကျက်လောက်ရှိတယ်အခုဒီမထောက်ကလေးကနေထုတ်သွားတာ။
စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပူးပေါင်းတပ်ဖွဲ့တွေဟာဩဂုတ်လ22ရက်နေ့ကလည်းမနေ့ကတည်းကနေညနေထိဇက်တိုက်ပစ်ခတ်မှုတွေရှိခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကလည်းအခုလိုပြောပါတယ်
။9နာရီခွဲနောက်ကနေစပြီးတော့ဒီတုံးတဲ့ခွေနားမှာရှိတဲ့ဒါကျွန်တော်တို့ဒီကော်ပရာစစ်ကြောင်းတောင်းရင်ထားတဲ့တလို့တောင်းရင်ထားနေတာပြီးပေါ့ဒီညကိုဒီကောင်ကြီးကဒါစစ်မျက်နှာနဲ့ကဖွင့်ပြီးတော့ဒါပြည်တော်စစ်လုပ်ဖို့အတွက်သူတို့ထူထားတယ်။အဲမှာကျွန်တော်တို့တနေကုန်တိုက်ပွဲဖြစ်တယ်ပေါ့။သူတို့ကဒီပြည်လူလေးဒေသမှာအခြေခံတဲ့အမြောက်တပ်ဖွဲ့တွေရနေပြီးတော့တောင်ဆောက်အမြောက်ပြည်တပ်ထက်မှာပြစ်ခတ်တယ်။ဒါမလေးကညနေ9:00လောက်ထိဒါပြစ်ခတ်မှုတွေခြေခံတိုက်ပွဲအကျဉ်းချုပ်ဖြစ်တယ်ပေါ့နော်
။ပြီးခဲ့တဲ့တောက်ကြနေ့တုန်းကလည်းလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးကိုမျိုးသူရကိုကိုကပြောပါတယ်။
တောက်ကြနေကဆိုရင်မနက်ပိုင်းမှာနေနှစီနဲ့တကြိမ်အဲဒီနေ့လေအဲနေ့လေပေါ့နော်၃နာရီထူလောက်မှာနေနှစီနဲ့တကြိမ်ဒီတိုက်ဝဲစီဝါရနေရအနီးတစ်ဝိုက်ကိုကျဲတာဖြစ်ပါတယ်ဗျဟုတ်ကဲ့
ဒီကနေ့ညနေပိုင်း၄နာရီအချိန်လောက်ထိစစ်ကောင်စီဘက်ကလေကြောင်းတက်ခတ်မှုတွေလုပ်နေတယ်ဆိုပြီးဒေသခံစစ်ဘေးရှောင်တွေကပြောပါတယ်မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာတော့နှစ်ဖက်လုံးကအကြဆုံးနဲ့ထိခိုက်ဒဏ်ရာရမှုအနည်းငယ်ရှိတယ်ဆိုပြီးကော်ပရာစစ်ကြောင်းဘက်ကတော့ပြောပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးကရင်ပြည်နယ်မြဝတီခရိုင်တဲက၄ KG ဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေတောင်းနေချီပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေအကြိမ်ကြိမ်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင်